မြန်မာနိုင်ငံမှာပြည်ရဲ့လစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဆန္ဒပြဆန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နင်းနေခြင်းပါပဲ။ဖေဖော်ဝါရီလကုန်လောက်ကစပြီးမြန်မာနိုင်ငံကနေအင်္ဂလိပ်နဲ့အိန္ဒိယဘက်ကိုထွက်ပြေးလာသူပေါင်း400ကျော်ရှိနေပါပြီ။ဒီထဲမှာရဲဝန်ထမ်းအများအပြားပါဝင်နေတယ်လို့အိန္ဒိယရဲအရာရှိတူကတင်းင်းလာလေးမှာပြောပါတယ်။တောက်ချန်လေးကတော့နေဆက်ကျော်ဖြတ်ထွက်ပြေးလာသူပေါင်း116ယောက်ရှိနေတယ်လို့မီဇရန်ပြည်နယ်ကရဲအရာရှိတူကရိုက်ဂျာသတင်းဌာနကိုပြောပါတယ်။ထွက်ပြေးလာသူတွေထဲမှာရင်းနဲ့မိသက်သမားတွေပါဝင်ပြီးတချို့ကအဝတ်အစားနှင်းငယ်ကလွဲလို့ဘာမှမယူနိုင်နဲ့ထွက်ပြေးလာကြတာပါ
။ကျွန်တော်ဆိုတော့ငါရာကပ်ဥက္ကနာကန်အန်ဘတ်ဆောတေကာလမ်လကဗာ
ငင်းငင်းချင်းချင်းဆန္ဒပြတဲ့အဖြစ်မရှိတဲ့သူတွေရာဇဝတ်မှုမကျူးလွန်တဲ့သူတွေကိုတနက်နဲ့ပြစ်တာရဲနှစ်တာလည်းမလုပ်နိုင်လို့ထွက်ပြေးလာတာဖြစ်ကြောင်းထွက်ပြေးလာတဲ့ရဲအရာရှိဖော်စီကပြောသွားတာပါ။အိန္ဒိယဗဟိုအစိုးရကတော့တခါနိုင်ငံကလူတွေအလုံးရင်းနဲ့ဝင်မလာအောင်တားဆီးဖို့အတွက်ဒေသအာဏာပိုင်တွေကိုညှဉ်းပန်းထားတာဖြစ်တဲ့နဲ့နိုင်ငံနေဆက်ဒေသဟာတောတောင်ထူထပ်တဲ့အတွက်ထွက်ပြေးလာသူတွေကိုတားဆီးဖို့ကခက်ခဲနေတာပါ